ဖမ်းဆီးခံထားရတဲ့ရန်ကုန်အခြေစိုက်ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားသူ၄ဦးကိုတမတော်အကြီးအညိုပြက်အောင်မမှန်သတင်းဖြန့်မှုလှုံ့ဆော်မှုဆိုတဲ့ဆွဆွဲချက်နဲ့ရာဇသက်ကြီးပုံမှ99ကာကြီးနဲ့အမှုဆွဲဆိုပြီးတော့အင်းစိန်ထောင်ကိုပို့လိုက်တယ်လို့သူတို့နဲ့နှိဆက်သူတွေကပြောပါတယ်ဒီလေးယောက်ကျမ်းမာရေးချိုးယွင်းမှုရှိနေတယ်လို့လည်းပြောပါတယ်မကြသေးခင်ကမှအဲစင်းအကြောင်းပြဖန်းစီခံရတဲ့ဆီရနေချင်းစန့်ကျင်လှုပ်ရှားသူ2ဦးကတော့စစ်ကြောရေးမှရှိနေတယ်လို့ပဲပြောဆိုပါတယ်ရန်ကုန်ကစူးစီးတင်ပြလာတဲ့သတင်းကိုမတ်ခွန်ညိုကပြောပြမှာပါ
ရန်ကုန်မြို့ကလူစီကားတဲ့နေရာမှာကုံစင်းနှုံးကြဆင်းရဲနဲ့စစ်မှုထမ်းဥပဒေအလိုမရှိဆိုတဲ့စန္ဒပြပွဲမှာပါဝင်ဦးဆောင်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကိုစော်လင်းထွတ်ခေါ်ကိုဖိုသားကိုအောင်မင်းခိုင်မတ်မြမြင့်စုနဲ့မတ်နှင်းခိုင်တို့ကိုပြီးခဲ့တဲ့စက်တင်ဘာ19ရက်နေ့ကအဲ့ဒီစန္ဒပြပွဲအပြီးစစ်ကောင်စီကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။သူတို့လေးယောက်ကိုတက်မတော်ကိုအကြီးညိုပြက်အောင်မမှန်သတင်းဖြန့်လုံစော်တယ်ဆိုတဲ့ဆွဆွဲချက်နဲ့ရာဇသက်ကြီးဥပဒေပုံမှန်905ကကြီးအရာအမှုဆွဲပြီးလာမယ့်သတင်းပတ်ထဲအင်းစိန်ထောင်အထူးတရားရုံးမှယုံတင်စစ်ဆေးသွားမှာဖြစ်တဲ့အကြောင်းစစ်အာဏာရှင်စန့်ကျင်ရေးလုပ်နေတဲ့ရန်ကုန်အင်အားစု Anti-Gender Alliance ရန်ကုန် AGAY ဦးဆောင်သူနန်းလင်းက VOA ကိုအခုလိုပြောပါတယ်
အင်းစိန်ထောင်ကိုပို့လိုက်ပြီးတော့မှအင်းစိန်ထောင်မှာဆက်ပြီးတော့မှအဖမ်းဆီးချုပ်နှောင်ထားတယ်။ဒါမဲ့ယုံကြည်နေကိုလည်းပဲဒီအင်းစိန်ထောင်တွင်းကတရားရုံးနေမှာပဲဆက်ပြီးစစ်ဆေးမယ်ဆိုတော့တတိယတော့ကျွန်တော်တို့ရပါတယ်ခင်ဗျ။ကိုဖိုးသားနဲ့ကိုမဲကြီးကိုတော့စစ်ကြောကြီးမှာပြင်းပြင်းထန်ထန်ကြိုင်းနဲ့စစ်ဆေးခံရတယ်လားလက်ပြန်ကြိုးတုပ်ပြီးတော့မှမျက်လုံးစီးပြီးတော့တကယ့်ကိုမဆန်တဲ့နော်ကြိုင်းနဲ့မှုတွေနဲ့ဟိုကြုံတွေ့ရတယ်ဆိုတော့တတိယချက်လက်တော့ကျွန်တော်တို့ရတယ်ဗျ။ရှေ့ဆက်ပြီးတော့လည်းကျွန်တော်တို့ဒါတိုက်ပွဲဝင်သွားမှာပဲဖြစ်တယ်ဆိုတော့အမှန်တည်းတပိတ်ရဲဘော်တွေတော်လန်ကြီးရဲဘော်တွေကိုတော့သူတို့ဖမ်းဆီးနိုင်မှာပေါ့လူလူတပိတ်တွေရဲ့အချိန်ကတော့ရော့သွားစရာတန့်သွားစရာမရှိဘူးဒါဒီလို့ရင်ဒီလိုဖြစ်မယ်ဆိုတော့ကျွန်တော်တို့သိပြီးသားဆိုတော့ရှေ့ဆက်ပြီးတော့လည်းဘလို့ချင်းဒီဘလို့ခက်ခဲတွေပဲကြုံကြုံစစ်ကောင်စီဆက်နာရှင်အလုံးစုံဖြစ်သုံးကြီးနဲ့ကျွန်တော်တို့ရည်ရွယ်တဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီပြည်ပြည်ဝဝရှိတဲ့နော်ဖက်ဒရယ်တိုင်းပြည်တစ်ခုတည်ဆောက်နိုင်ဖို့တော့ကျွန်တော်တို့ဆက်ပြီးတော့မှပုံစံမျိုးစုံနဲ့တိုက်ပွဲဝင်သွားဖို့ကျွန်တော်တို့ပိုင်းဖြတ်ပြီးသားဖြစ်ပါတယ်ခင်ဗျ
ပြည်ရဲအော်တိုဘာလ9ရက်နေ့မှာလဲရန်ကုန်မြို့တွင်အဲစီရင်ကိုအကြောင်းပြပြီးဖမ်းဆီးခံခဲ့ရတဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူကိုပိုင်ဖြိုးမင်းနဲ့ကိုရှိန်ဝေအောင်တို့နှစ်ယောက်ကိုလဲစစ်ကောင်စီရဲ့စစ်ကြောရေးမှစစ်ဆေးခံနေရဆဲဖြစ်တယ်လို့နှိဆက်သူတွေကပြောပါတယ်ကိုရှိန်ဝေအောင်ကိုဖမ်းဆီးတော့ကသူ့ရဲ့မိသားစုပါဖမ်းဆီးခံခဲ့ရတာပါလက်တလုံးမှာတော့မိသားစုဝင်တွေကိုပြန်လွှတ်ပေးခဲ့ပေမဲ့ကိုရှိန်ဝေအောင်ကိုတော့ဆက်ပြီးတော့ထိန်းသိမ်းထားပါတယ်အခုလိုဖမ်းဆီးခံရသူတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်နှင်းပန်းနှိပ်စက်တာတွေကြောင့်ကိုပိုင်ဖြိုးမင်းနဲ့ကိုရှိန်ဝေအောင်တို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်တက်ကြွလှုပ်ရှားသူတွေနဲ့တပိတ်အဖွဲ့တွေကစိုးရိမ်နေကြပါတယ
်။ဟုတ်လက်ရှိကိုရှိန်ဝေအောင်ရဲ့မိသားစုဝင်တွေပေါ့လေနော်အမေရဲ့အဖေရဲ့အမရဲ့ကတော့ပြန်ပြီးတော့လွတ်လာပါပြီ။ဆိုတော့ကိုရှိန်ဝေအောင်ရဲ့အခြေအနေကတော့ဒါသူတို့ဖမ်းဆီးခံထားရတာဆိုလို့ရှိရင်ဒီနေ့နဲ့ဆိုရင်လင်းကားရရှိပြီပေါ့လေနော်အခုထင်တီရောဗာတဲမှာမကြရသေးပဲနဲ့စကြောရေးမှာပဲဒါစမင်းနေရုံဆိုတဲ့ဟာမျိုးပဲကျမတို့ကြားရသေးရပေါ့လေနော်အချိန်ကလင်းကားရရှိပြီဆိုတဲ့အခါကျတော့ကျမတို့အဲသူ့ရဲ့ဒီကျမရေးအခြေအနေနဲ့တခြားသောအသက်အန္တရာယ်နဲ့ပတ်သက်တဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့ကျမတို့စိတ်ပူနေရတော့မယ်ရှင
်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အော်တိုဘာလ17ရက်နေ့အထိစီးရင်တွေရစစ်အာဏာသိမ်းပြီးတဲ့နောက်အကျဉ်းထောင်အသီးသီးမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးလူပေါင်း 2,100 ကျော်ဖမ်းဆီးထိန်သိမ်းခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ဒါဟာချက်ကားထားတဲ့သတင်းတွေဖြစ်တယ်လို့တုံ့ပြန်ပါတယ်။အခုလိုမျိုးအာဏာရှင်စန့်ကျင်ရေးလှုပ်ရှားတဲ့လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းနေဆဲဖြစ်ပါတယ်ရှင်။